မရိကန်သမ္မတဘရက်အိုဘားမားနဲ့အာဖရိကနိုင်ငံခေါင်းဆောင်50ကျော်တို့ဟာရဲ့အစည်းအဝေးကိုဝါရှင်တန်ဒီစီမြို့တော်မှာကျင်းပနေကြပါတယ်။တင်းလာနေကပြုလုပ်တဲ့အာဖရိကလူမှုအခြေပြုလူမှုအဖွဲ့စည်းဆွေးနွေးကအတွင်းမှာတက်ရောက်လာကြတဲ့သူတွေကိုတော့သူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေမှာဒီမိုကရေစီနဲ့တူးချင်းစီရဲ့အခွင့်အရေးတွေကိုတွားပေးလှုပ်ဆောင်ကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းလိုက်ပါတယ်။ပြည်သူတွေကသူတို့ရဲ့အစိုးရကိုယုံကြည်နိုင်တဲ့ဆိုရင်လူမှုတိုင်းဝမ်းဟာပို့ပြီးတော့သာယာဝါပြောပြီးတည်ငြိမ်ကြောင်းအကြမ်းဖက်မှုတွေနဲ့ဆွေးနွေးမှုတွေကြားရောက်သွားဖို့ဖြစ်နိုင်ခြေတွေလည်းနှဲသွားတယ်ဆိုပြီးတော့အမေရိကန်အနေနဲ့သူယုံကြည်ကြောင်းပြောပါတယ်အစောပိုင်းကကျင်းပတဲ့စီးပွားရေးအခွင့်အလမ်းဆိုင်ရာဆွေးနွေးပွဲအတွင်းမှာတော့အမေရိကန်ရဲ့ညီမန်းချက်တချို့ကိုလည်းချပြခဲ့ပါတယ်စီးပွားရေးဖွံ့ဖြိုးမှုရှိလာဖို့လုံခြုံရေးနဲ့ငြိမ်းချမ်းရေးအတွက်တည်တာထင်ရှားတဲ့အခွင့်အလမ်းကောင်းတွေရလာဖို့အတွက်ကျွန်တော်တို့ရဲ့မိတ်ဆွေဆက်ဆံမှုတွေထဲထဲဝင်ဝင်ဆောင်ရွက်သွားဖို့ရှိတဲ့အကြောင်းအခုစီးပွားမှာပို့ပြီးအရေးကြီးတာကတော့အစိုးရအုပ်ချုပ်မှုတွေရပ်ဖတ်လူမှုအဖွဲ့အစည်းတွေကတစ်ဆင့်သူတို့ရဲ့ပြည်သူတွေရဲ့စွမ်းရည်မြင့်တက်လာစေဖို့ဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောသွားပါတယ်။သမ္မတဥပမဟာအင်္ဂါနေ့မှာပြုလုပ်မဲ့အမေရိကန်နဲ့အာဖရိကစီးပွားရေးဆွေးနွေးပွဲတက်ရောက်မိန့်ခွန်းပြောကြားမှာဖြစ်ပြီးတော့အဲ့ဒီနောက်ဗုဒ္ဓနေ့မှာလှုပ်သွားမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဒေသရင်းလုံခြုံရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးတရက်ထွက်ပေါ်လာဖို့စတဲ့ဆွေးနွေးပွဲတွေကိုလည်းတက်ရောက်သွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာ1 billion လောက်တန်ဖိုးရှိတဲ့စီးပွားရေးသဘောတူညီချက်တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နောက်ထပ်ရန်ပုံငွေနဲ့ဒေါ်လာ billion ပေါင်းများစွာတန်တဲ့အစားအသောက်နဲ့စွမ်းအင်အစီအစဉ်တွေကို300ကျပ်အစည်းအဝေးအတွင်းမှာကြေညာသွားဖို့ရှိနေပါတယ်ခင်ဗျာ။